တစ္ဆေထဲမှာတင်ပြကျင်တာကမြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တဲ့ဆွေးနွေးဆွေးနွေးချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာဒီကနေ့စတင်ကြားနာစစ်ဆေးတာမှာတရားစွဲတင်တဲ့ဂမ်ဘီယာနိုင်ငံကိုယ်စားလှယ်တွေကတရားရုံးကိုလျှောက်ထားတာမှာမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တာတွေကိုကုလသမဂ္ဂစုံစမ်းရေးဖွဲ့ရဲ့အထောက်အထားတွေနဲ့တင်ပြတယ်လို့မြန်မာနိုင်ငံထဲမှာကျန်ရှိနေတဲ့ရိုဟင်ဂျာ6တင်းလောက်ဟာနောက်ထပ်လူမျိုးတုံးတပ်ဖြတ်ခံရမှု NDA ကြုံရမှုဒီအတွက်ကိုကောက်ွယ်တားဆီးဖို့ယာယီအစီအမံတစ်ခုချပေးဖို့အတွက် ICJ တရားရုံးကိုတင်ပြခဲ့ပါတယ်။ကိုသားညုံကဒီကနေ့ကြားနာမှုအကြောင်းကိုအနှစ်ချုပ်ပြောပြပေးပါရှင်
။ ICJ နိုင်ငံတကာတရားရုံးကိုဂမ်ဘီယာနိုင်ငံကဆွဲချက်လျှောက်လဲရမှာကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအစီအမံစာတွေနဲ့မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်ရဲ့အထောက်အထားတင်ပြချက်တွေကိုဓိကထားပြီးတော့ကိုကားသွားတာတွေ့ရပါတယ်။ဂမ်ဘီယာနိုင်ငံတရားရေးဝန်ကြီးအဘူဘကာမာရီယာတန်ဘူဝါကတော့ဒီကြားနာပွဲရဲ့ဂမ်ဘီယာနိုင်ငံကုစလေအဖွင့်လျှောက်ထားချက်ကိုတင်သွင်းတဲ့နေရာနာဂီချမ်မီတွေကျွလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပွားခဲ့တာ85နှစ်မြောက်အချိန်မှာအလားတူအခြေအနေမျိုးကမ္ဘာကြီးအနေနဲ့ထပ်မံကြုံတွေ့နေရပြီးတော့ဒါကခုချိန်ထိဘာမှအရေးမယူနိုင်သေးဘူးဆိုပြီးထောက်ပြသွားပါတယ
် That's 75 years after humankind committed itself to the world never again another genocide
လူမျိုးတုံးတပ်ဖြတ်မှုကိုတားမြစ်ကြမယ်ဒါမျိုးထပ်မဖြစ်စေရဘူးဆိုပြီးတော့ကမ္ဘာလူသားတွေကတိကဝတ်ဖြူပြီးတဲ့အခု85နှစ်မြောက်မှာပဲနောက်ထပ်လူမျိုးတုံးတပ်ဖြတ်မှုတွေကိုကျွန်တော်တို့မျက်စိရှေ့မှောက်မှာကြုံလာရပါပြီအခုကျွန်တော်ဒါကိုတင်ပြနေတဲ့အချိန်မှာပဲဒီအပေါ်မှာကျွန်တော်တို့ဘာမှမလုပ်နိုင်သေးပါဘူ
းဂမ်ဘီယာတရားရုံးဝန်ကြီးကအဖွင့်လျှောက်လဲချက်ပြီးမှာတော့ဂမ်ဘီယာရှိနေသူဖြစ်တဲ့ပမုခဖယက်အခါဗန်ကရိုဟင်ဂျာတွေကြုံရတဲ့လူမျိုးတုံးတပ်ဖြတ်ခံမှုစုစုပေါင်းအခြေအနေရှိနေတာကိုထောက်ပြပါတယ်အဲ့မှာတော့အခုကြားနာမှုကနေပြီးတော့ကနေဦးအစ်အဖြစ်ယာယီအစီမံတရက်ကိုဆုံးဖြတ်ပြီးဖို့တောင်းဆိုတင်ပြပါတယ
် Some 600,000 Rohingya remain
အဲ့ဒါ Rohingya 6သိန်းလောက်မြန်မာနိုင်ငံထဲမှာရှိပါသေးတယ်သူတို့ကိုကာကွယ်ဖို့အရေးပေါ်အခြေအနေလိုအပ်ပါတယ
်
ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တုံးသက်ချက်အရဆိုရင်ဒီလူတွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခံရဖို့အလွန်အမင်းစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ
်ဂမ်ဘီယာနိုင်ငံကိုစားနောက်ထပ်ရှိနေသူဖြစ်တဲ့ Andrew Lewiston ကတော့မြန်မာနိုင်ငံတွင်အများပြည်သူကြားမှာရောအစိုးရတာဝန်ရှိသူတွေကြားမှာပါကျွန်တော် site လူမျိုးတုံးတပ်ဖြတ်မှုကိုဥတည်စေတဲ့ရေးသားပြောဆိုလှုံ့ဆော်မှုတွေရှိနေတာကိုရှောင်လဲပါတယ
် As the UN mission document
ဘုရားမြတ်ကမတန်းနေရဆိုရင်တော့မြန်မာနိုင်ငံထဲမှာလူမျိုးချက်ချင်းရေးသားပြောဆိုချက်တွေတည်နေပါဘူးဒါလူရဲ့ကြိုးစားရတည်ရှိနေတဲ့နေသားကိုချိန်ချောက်လာနေတဲ့ကိစ္စပါလူမျိုးနယ်တွေကဒီရှိမှုကိုစိုးရိမ်ပြီးတော့ဒါကိုကြိုတင်တားဆီးတာမလုပ်နိုင်ရင်တန်းပြည်နိုင်ငံကြားကလာတဲ့အသားမဲမွတ်စလင်တွေဝမ်းပြူလာခံရလိမ့်မယ်ဆိုပြီးသတိပေးနေကြပါလိမ့်ထာကြောင့်လူမျိုးရေးရနှိမ့်ချတဲ့စကားတွေနဲ့တွန်းမုန်းနေပါလေ
လူမှုကွန်ရက်တီပေါ်မှာရိုဟင်ဂျာနဲ့မွတ်စလင်ဆန့်ကျင်ရေးအမုန်းစကားတွေရေးသားနေတာကိုလည်းထောက်ပြသွားသလိုပဲအစိုးရရဲ့မူဝါဒအစစ်အစမှာလည်းဒီလိုမျိုးအမုန်းတရားကိုအားပေးဆုံးစွာတာတွေရှိနေတယ်လို့လည်းဂမ်ဘီယာရှိနေ Andrew Lewiston ကပြောပါတယ
် To this day Myanmar's Ministry of Labor
ရိုဟင်ဂျာနဲ့လူမျိုးဝန်ကြီးဌာနမှဆမုဒ္ဒရာရှိပါတယ်မျိုးမျိုးလို့လူမျိုးပြုတ်လူမျိုးမှလူမျိုးပြုတ်နေဆိုတာပါဒီအမုန်းစကားတွေကြေကြေပြန့်ပြန့်ဖြစ်နေတယ်ဆိုတာကိုကုလသမဂ္ဂထူးကိုယ်စားလှယ်ကဒီနှစ်မေလအစီအခံစာထဲမှာဖော်ပြထားပါတယ်။ဒါအကြီးတန်းဆိုးရရာရှိနေပါဝင်ပတ်သက်နေတဲ့တောက်ထားပါ။ဒါအပြင် Facebook, Twitter, လူမှုကွန်ရက်တွေကနေမြမတပ်မတော်ကကွယ်ဦးစီးချုပ်ရဲ့အကောင့်ကိုအိတ်ကျခဲ့ရတာရှိပါတယ်
။ဂမ်ဘီယာနိုင်ငံဘက်ကအမျိုးသမီးရှိနေသူဖြစ်တဲ့ Tafazwa Pasipanuda ကတော့ဒီရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆက်ဖြစ်နိုင်တဲ့အနေအထားကိုရှောင်လဲတယ်လို့ပဲဂမ်ဘီယာရှိနေအဆလန်ဆူလမန်ကတော့ဒီတရားစွဲချက်ကို ICJ တရားရုံးအနေနဲ့စီရင်ပိုင်နေရှိတယ်ဆိုတာကိုအဓိကလျှောက်ထားပါတယ်။အဲဒီမှာတော့ဒီမတန်ငင်လုံးကဂမ်ဘီယာနိုင်ငံအနေနဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာအစည်းအဝေးတွေမှာရိုဟင်ဂျာအခြေအနေတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုကိုထောက်ပြခဲ့တာမြန်မာဆွေးကိုဆက်သွယ်ပြောဆိုခဲ့တာတွေကိုထည့်သွင်းလျှောက်ထားပါတယ်။နောက်ပိုင်းဒီဂမ်ဘီယာရှိနေတွေကတော့ရိုဟင်ဂျာတွေလက်ရှိကြုံရတဲ့အခြေအနေအခက်အခဲတွေနဲ့အရေးပေါ်လိုအပ်ချက်အရတရားရုံးအနေနဲ့ယာယီစီမံမှုတစ်ခုခုကိုဆုံးဖြတ်ပေးဖို့ဆိုတာကိုအဓိကတင်သွင်းကြပါတယ်။ရိုဟင်ဂျာ၃နှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကတော့သူရဲ့ချစ်ပါချက်တူကိုမနေ့ပြန်မှာတင်သွင်းလျှောက်လဲရမှာဖြစ်ပြီးတော့ဒီဇင်ဘာလ12ရက်နေ့ကျရင်တော့အပြန်အလှန်လျှောက်လဲချက်တွေတင်သွင်းကြမှာဖြစ်ပါတယ်ခင်ဗျာ
ကိုတားညုံပြောပြပေးခဲ့ရပါရှင် Netherlands နိုင်ငံတဟိတ်မြို့က ICJ မှာမြန်မာနိုင်ငံပေါ်ဂမ်ဘီယာကတရလူလုတ်တရားဆဲဆူထားတဲ့ပုံမှာရိုဟင်ဂျာရေးလှုပ်ရှားသူတွေပြည်ပရောက်မြန်မာတိုင်းရင်းသားတွေကလည်းထောက်ခံမှုပြသတဲ့အနေနဲ့စုဝေးခဲ့ပါတယ်ပြေခွင့်အပေါ်မှာမျှဝင့်ခြင်းနဲ့ပတ်သက်ပြီးတော့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာအသင်းဥက္ကဋ္ဌဦးထွန်းခင်ကတော့တဟိတ်မြို့မှာရောက်နေတဲ့ VOA ဝိုင်းတော်သားကိုဝင်းခန့်မောင်ကိုအခုလိုပြောပြသွားပါတယ်
ကျွန်တော်တို့မျှော်လင့်ထားတာကဒီမှာကကျွန်တော်တို့ကြည့်ရမှာက genocide လူမျိုးတုံးတပ်ဖြတ်မှုနဲ့ဒီတရားရုံးမှာဒီအမှုကိုတင်ထားတဲ့အတွက်ဒီဘက်ကဒီဘက်ကကြတော့ဂမ်ဘီယာဘက်ကနေ ရိုဟင်ဂျာလူမျိုးတွေကိုစနစ်တကျကျွန်တော်တို့ဟိုကိုနေပေါင်းများစွာတုတ်တင်ရှင်းလင်းခဲ့တဲ့ဒီစီမံကိန်းအပေါ်ရေရွှေရှိရှိနဲ့လုပ်ခဲ့တဲ့ဟာတွေတမိုင်းတွေပြီးတော့အထောက်အထားတွေစစ်တပ်နဲ့စစ်တပ်ကဘယ်လိုလုပ်ခဲ့လဲဆိုတော့အများကြီးတွေအထောက်အထားတွေရှိတယ်ဒီဟာတွေကိုကျွန်တော်ကသူတို့အနေနဲ့အကောင်းဆုံးမှုမတင်ပြနိုင်ဘူးလို့ကျွန်တော်ထင်ပါတယ်ပြီးတော့ကျွန်တော်အတိအကျပြောချင်တာကဒီမှာကျွန်တော်တို့တတ်တည့်ရမဟုတ်ဘူးဒီမှာတခြားတိုင်းရင်းသားအားလုံးရှိပါတယ်ခရှင်ကရင်ရှမ်းဘာညာတိုင်းရင်းသားအားလုံးဒီပါနေပေါင်းများစွာဒီလိုဘယ်လိုပြောမလဲရရဆက်ဆက်နိမန်နေဆက်တက်ချက်မှုတွေခံနေရတာကြာပြီဒါရိုဟင်ဂျာအတွက်မကဘူးတခြားတိုင်းရင်းသားအားလုံးအတွက်လည်းဒီကိစ္စကတော်တော်လေးကိုအရေးပါမယ်လို့မြန်မာပြည်မှာရှိနေတဲ့လူဖိနှိပ်ချက်လူနေစုတွေအတွက်တော်တော်လေးကိုဒါဒီနေ့ကသမိုင်းဝင်နေတနည်းလို့သမိုင်းဝင် hearing တခုလို့ကျွန်တော်ကြားနာမှုတခုရှိဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်
။နိုင်ငံတကာကိရင်အစည်းအရုံးတွေပဲအတွင်းမြေမှုဆက်လုံးဖန်းကလည်းလူနည်းစုတွေအပေါ်မှာဖိနှိပ်မှုတွေကိုရပ်တန့်မှုကြိုးပမ်းနေလို့ရဲ့အဖြစ်ကြိုးဆိုခဲ့ပါတယ်
။အဓိကတော့ကျွန်တော်တို့ message ကတော့ဒီလူမျိုးတုံးတပ်ဖြတ်မှုတို့ဒီစစ်ရဇဝံမှုတို့အဲ့ဒီတိုင်းလားအပေါ်မှာလောက်ခဲ့တာတွေကမကောင်းတဲ့ဟာတွေပေါ့အဲ့ဒါရက်တက်ဖို့ကျွန်တော်တို့လိုချင်တာပေါ့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ကင်ညာဒီနေပေါင်း90ကျော်အာခံရရဲဆိုတော့ကျွန်တော်တို့ကင်ညာတွေကဟိုတကယ် victims of genocide တကယ် victims of war crimes ဆိုတော့ကျွန်တော်တို့တကယ်ဟောစာလိုချင်တာပေါ့ဒီရက်တက်ဖို့အတွက်ပေါ့နော
်တဟိတ်မြို့မှာရောက်နေတဲ့ VW Wine တော်သားကိုဝင်းခမ်းမောင်မင်းမြန်းစူစီတင်ပြထားရကိုနားဆင်ကြရတာပါရှင်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းမှာတော့မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူမျိုးတုံးတက်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်အတွေ့ရင်ဆိုင်ဖြေရှင်းဖို့နယ်သာလန်စ်နိုင်ငံတဟိတ်မြို့မှာရှိတဲ့ ICJ နိုင်ငံတကာတရားရုံးကိုတွားရောက်နေတဲ့နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုထောက်ခံပွဲကိုဒီကနေ့ဒီဇင်ဘာ10ရက်ရန်ကုန်မြို့မဟာဗန္ဓုလပန်းခြံမှာပြုလုပ်ခဲ့ပါတယ်။ဒီအကြောင်းကိုတော့ကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော်ဆုစုကတင်ဆက်ပေးပါမယ်ရှင်။
မြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုစိတ်ဆက်ညှဉ်းပန်းပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အဖွဲ့ဝင်နိုင်ငံပေါင်း50ကျော်ပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကဂမ်ဘီယာနိုင်ငံကကမကထပြုပြီး ICJ နိုင်ငံကတရားရုံးမှာအမှုဆွဲတင်လိုက်တာပါ။ဒါကိုရင်ဆိုင်ဖြေရှင်းဖို့အတွက်နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးနယ်သာလန်နိုင်ငံတိဟိတ်မြို့ကိုမြန်မာကိုယ်စားလှယ်အဖွဲ့ရောက်ရှိနေပြီးမှဒေါက်ဆန်းစုကြည်ဦးဆောင်တဲ့အဖွဲ့ကိုထောက်ခံတဲ့အနေနဲ့မြန်မာနိုင်ငံကမြို့အသီးသီးမှာထောက်ခံပွဲတွေကျင်းပနေတာဖြစ်ပါတယ်။ရန်ကုန်မြို့မှာလည်းဒီကနေ့မှဒေါက်ဆန်းစုကြည်ကိုထောက်ခံသူတွေစုစည်းပြီးမဟာဗန္ဓုလပန်းခြံမှာလူလူထောက်ခံပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အဲ့ဒီပွဲမှာဗုဒ္ဓဘာသာဝင်တွေနဲ့အတူအစ္စလမ်ဘာသာဝင်၊ဟိန္ဒူဘာသာဝင်၊ခရစ်ယာန်ဘာသာဝင်တွေအပါအဝင်ဘာသာအသီးသီးကဆုတောင်းမေတ္တာပို့သကြပါတယ်။မြောက်ရီစီကတော့အရှင်အရိယဝန်သားဒီဝန်သားကဗုဒ္ဓဘာသာကိုစားပြုပြီးနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့လောက်ရက်ကိုထောက်ခံအားပေးကြောင်းအခုလိုမိန့်ကြားခဲ့ပါတယ
်။တာဝန်ယူမှုတာဝန်ခံမှုစိတ်ဓာတ်အပြည့်ရှိသောကျွန်တော်တို့နိုင်ငံပေါင်းသောတော်ဆန်းစုကြည်အားမိမိတို့ဘာသာရေးကောင်းဆောင်များနဲ့အတူဗုဒ္ဓဘာသာအားလုံးတို့နဲ့တကွနိုင်ငံသူနိုင်ငံသားအားလုံးတို့ကလည်းတစ်ခဲနဲ့ယုံကြည်ထောက်ခံအပ်ပါကြောင်းကမ္ဘာတို့အတိပေးကြီးညာအပ်ပါသည်အကျယ်ရိယဝန်တာပြည်ဝန်တာရဝတိဆရာတော်
ကမ္ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ဆွဲဆိုထားတဲ့အမှုအတွက် ICJ နိုင်ငံတကာတရားရုံးမှာ၃ရက်ကြာကြားနာမှုကိုဒီကနေ့စတင်မှာဖြစ်ပြီးကြားနာမှုပထမဆုံးနေ့မှာကမ္ဘီယာနိုင်ငံကစောက်လဲတာဖြစ်ပါတယ်။ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ဒေါက်ဆန်းစုကြည်ထောက်ခံပွဲကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပါအဝင်အစိုးရတာဝန်ရှိသူတချို့တက်ရောက်ခဲ့ကြပြီးနိုင်ငံကုန်ထိခါကာကွယ်ဖို့အမေစုနှင့်ရက်တီစုဆိုပြီးပြည်သူတွေနဲ့အတူချင်းကြော်ခဲ့ကြပါတယ်။အစ္စလာမ်ဘာသာကိုကိုးစားပြုပြီးဥတည်ရင်ကတော့မြန်မာနိုင်ငံမှာမရှိမဖြစ်လိုအပ်နေတဲ့တရားမျှတမှုကိုမြန်မာနိုင်ငံသူအားလုံးတာဝန်ယူနိုင်မှုပြောဆိုခဲ့ပါတယ်
။မြန်မာနိုင်ငံအပြင်မရှိမဖြစ်လိုအပ်နေတဲ့တရားမျှတမှုတွေမြန်မာပြည်တို့ကိုမိမိတို့အားလုံးတာဝန်ယူမှုတာဝန်ခံမှုစိတ်ဓာတ်ဖြင့်ဟောဆောင်နေခြင်းအမှန်တရားဖြစ်ပြီးတိုင်းပြည်ဤအထူးစည်းဝါးကိုလည်း
အိုင်စီဂျီနိုင်ငံကတရားရုံးမှာရင်ဆိုင်ဖြေရှင်းမှုအတွက်ရောက်ရှိနေတဲ့ဒေါက်ဆန်းစုကြည်ကိုအပိထောက်ခံတဲ့လူလူထောက်ခံပွဲတွေကိုဒီကနေ့မှရန်ကုန်မြို့အပါအဝင်မန္တလေး၊စကိုင်း၊ပဲခူး၊ဧရာဝတီစတဲ့နေရာတွေမှာလည်းပြုလုပ်နေပြီးပြည်ပရောက်နေတဲ့မြန်မာနိုင်ငံသားတွေကလည်းထောက်ခံပွဲကိုအသီးသီးကျင်းပနေကြပါတယ်
ဒါကြောင့်ခုလောက်မှအင်ဒိုနီးရှားဂျယ်လီလိုက်စီစဉ်တာတော့အဲ့ဒီမှာစတင်ပြုလုပ်တဲ့ ICG ပြည်ဆိုင်ရာတရားရုံးမြမယူကြားနာမှုကိုတရားရုံးထုတ်လွှင့်တင်ဆက်ဆင်းနွှဲမှာဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးနိုင်ငံတကာစာချုပ်ကိုချိုးဖောက်တယ်ဆိုပြီးတော့ OIC ဖွဲ့ကကူစားပြုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုတရားဆက်ဆုထားတဲ့အမှုဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကနေပြီးတော့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါ်ဆန်းစစ်ကြီးဦးဆောင်တယောက်ပြီးတော့တရားရင်ဆိုင်နေပါတယ်။ဒီကြားနာပွဲနဲ့ပတ်သက်လို့တော်ရှင်တွေရဲ့အမြင်သဘောကဘယ်လိုရှိပါလဲ။ဘာတွေများသိကြကြပါလဲ။ဒီညမာပိုင်းကိုဆက်ရသားပြုစုပြင်ကြပါခင
်ဗျာ။တော်ရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါညနေပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA ရဲ့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်တရင်ချင်းချုပ်ကိုနန်းလောင်ကပြောပြပေးပါရှင်။မြန်မာနိုင်ငံသားလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အပြစ်ပြဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အမှုကိုဒီကနေ့ Netherlands နိုင်ငံတဟိတ်မြန်မာစတင်ကြားနာနေပါပြီ။ပထမအနေဖြင့်ကြားနာပွဲမှာတော့တရားစွဲဆိုထားတဲ့ကမ္ဘောဒီးယားနိုင်ငံကလျှောက်လက်ချက်ပေးမှာပါ။မြန်မာနိုင်ငံဘက်ကခုခံချေပါမယ့်အတိုင်းအမိခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့လည်းတရားခွင်မှာရောက်ရှိနေပါပြီ။ ICJ မှာတရားစွဲဆိုထားတဲ့အပေါ်ထောက်ခံတဲ့ဆန္ဒပြသူတွေနဲ့တဟိတ်မြန်မာစုဝေးခဲ့ကြတယ်လို့ခုခံလျှောက်လက်မဲ့မြန်မာအစိုးရကိုထောက်ခံသူတွေလည်းမြန်မာနိုင်ငံတွင်မှာစုဝေးခဲ့ကြပါတယ်။နိုင်ငံတော်အတိုင်းအမိခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အနေနဲ့ ICJ မှာမြန်မာတပ်မတော်ရဲ့လူမျိုးတုံးပြစ်မှုတွေကျူးလွန်ခဲ့တာကိုသွားပြီးတော့အကာအကွယ်မပေးသင့်ဘူးလို့အမေရိကန်အထက်လွှတ်တော်အမတ်ဒေါက်တာတိုက်တွန်းလိုက်ပါတယ်။ဒီမိုကရက်လွှတ်တော်အထက်လွှတ်တော်အမတ်ဒစ်ဒါဗင်ကမြန်မာနိုင်ငံစစ်တပ်အနေနဲ့ရွှေဂျာနဲ့တိုင်းနာလူနယ်စုတွေပေါ်လူမျိုးတုံးပြစ်မှုတွေနဲ့ပြင်းထန်တဲ့ရဆက်မှုတွေကျူးလွန်ခဲ့တာရှိနေတာမို့တော်အောင်ဆန်းစုကြည်အနေနဲ့ ICJ မှာသွားပြီးကာကွယ်နေတဲ့ရဆက်အကြမ်းဖက်မှုတွေကိုမကြုံစဘူးလူသိရှင်များကာကွယ်ပေးတာဖြစ်သွားလိမ့်မယ်လို့မနေ့ကသတိပေးပါတယ်။မြန်မာအစိုးရဖက်ကတော့ဒီပြစ်မှုကျူးလွန်ထားခြင်းမရှိဘူးလို့ပြောဆိုထားတယ်လို့ Rohingyas ရဲ့အသုံးအနှုန်းကိုလည်းလက်ခံမထားပါဘူး။နယူးဇီလန်နိုင်ငံက White Island ကျွန်းမှာမနေ့တနင်္လာနေ့ကမိတောင်ပေါက်ကွယ်မှုနဲ့ဆက်စပ်ပြီးတော့လူ9ဦးထက်မနည်းသေဆုံးသွားခဲ့ရတဲ့ကိစ္စကိုနယူးဇီလန်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။အချိန်မီပေါက်ကွယ်နိုင်တဲ့မိတောင်ရှိအနေမှာခီးတွားတွေရှိနေကြတာနဲ့ပတ်သက်ပြီးတော့ဘေကင်းလုံခြုံမှုဆိုင်ရာလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုချုပ်ပေါက်ခဲ့တယ်လားဆိုတာကိုစုံစမ်းနေတာဖြစ်ပါတယ်။ချက်တမနိုင်ငံမှာတော့ဒီကနေ့ပြစ်ခတ်မှုတစ်ခုကြောင့်လူ6ဦးသေဆုံးပြီးတော့နောက်ထပ်2ဦးဒဏ်ရာရတယ်လို့ရဲတွေကပြောပါတယ်။ချက်နိုင်ငံအရှေ့ပိုင်းအော်စတရာမြို့ကြီးကဆေးရုံလူနာဆောင်အခန်းတစ်ခုထဲမှာမနေ့9နာရီမှဒီပြစ်ခတ်မှုဖြစ်ခဲ့တာလို့ရဲတွေကပြောပါတယ်။ဒီပြစ်ခတ်ခဲ့သူကရဲတွေရောက်မလာခင်မှာပဲသူ့ကားထဲမှာသူ့ကောင်းကိုသူပြန်ကြည့်ပြီးတော့တတ်တည်သွားခဲ့တယ်လို့လည်းရဲတွေကပြောပါတယ်။အမေရိကန်တမန်တော်ဒေါ်နယ်ထရန့်ကိုတရားစွဲဆိုမဲ့ပုံမှန်တွေကိုအလုပ်တော်ဒီမိုကရက်အကောင်ဆောင်တွေဒီကနေ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ကြေညာမယ်လို့ခန့်မှန်းရပါတယ်။တမန်ထရန့်ကိုတရားစွဲဆိုရေးတရားစုံစမ်းနေကြတဲ့အလုပ်တော်ကော်မတီတွေဖြစ်ကြတဲ့တရားရေးကော်မတီ၊ထောက်လှမ်းရေးကော်မတီ၊နိုင်ငံခြားရေးကော်မတီ၊ပန်းနာရေးကော်မတီနဲ့စီကံသင်းနေရေးကော်မတီတို့ကလည်းသူ့ရဲ့စုံစမ်းစစ်ဆေးမှုနောက်လုံငန်းပြင်ကိုကြေညာကြမှာပါ။ရွေးကောက်ပွဲမှာအနိုင်ရရေးမတရားနှိမ့်လန့်တဲ့လုပ်ကိုင်မှုတမရထရမ့်ရဲ့ဂျိုးပန်ချာဟာနိုင်ငံတော်လုံခြုံရေးအပေါ်ချိန်ချောက်ရရောက်တယ်လို့အောက်လွှတ်တော်တရားရေးရာကော်မတီဥက္ကဋ္ဌဂျယ်ရိုနက်တာကပြောဆိုထားပါတယ်။တရင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးခဲ့ရပါရှင်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမုံဖြစ်ပြီးအတ္တမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dexter Wendy ဖြစ်ပါတယ်။နောက်မနက်ည9:00နာရီမှာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေကိုတော့ဆိုင်းဒိုမီတာ1925နဲ့32တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီဖမ်းယူနာဆင်နိုင်ပါတယ်။ VOA စီစဉ်တွေကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။တော်တော်ရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါလို့ရှင်။ကျွန်မများသိစေအောင်ပါ။
This program has come to you from the Voice of America, Washington.